မြန်မာနိုင်ငံဟာပြီးခဲ့တဲ့10နှစ်အတွင်းအပြင်းထန်ဆုံးဖြစ်ခဲ့တဲ့ရေကြီးမှုတန်ကနေပြန်လည်နလန်ထူဖို့ရုန်းကန်ကြိုးပမ်းနေပါတယ်။အခုပြောစမှတ်ဖြစ်နေတာကတော့တစ်တောပြုံးတီးခဲ့မှုကြောင့်အခုလိုထိခိုက်ပျက်စီးမှုတွေပိုပြီးတော့ပြင်းထန်သွားရတယ်လို့ဆိုကြပါတယ်။လူပေါင်းတန်းတန်းကျော်ရေဘေးဒဏ်ခံခဲ့ရပြီးပြန်လည်ထူထောင်ရေးကုန်ကျမှုဟာအမေရိကန်ဒေါ်လာ125သန်းကျော်သွားနိုင်တယ်လို့ဆိုနေကြတာပါ။အခုလည်းတရုတ်ကိုတစ်ခိုးထုတ်မှုဆက်ပြီးတော့ဖြစ်နေတဲ့အတွက်တစ်တောဆုံးရှုံးမှုပိုများနေတယ်လို့ကုလသမဂ္ဂနဲ့သဘာဝပတ်ဝန်းကျင်အဖွဲ့တွေကဝေဖန်နေတဲ့အကြောင်း VOA သတင်းတောက်ရွန်ကော်ပင်ရဲ့သတင်းပေးပို့ချက်ကိုကိုဝင်းမင်းကမြမတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတူဦးကိုမေးမြန်းပြီးတော့စူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီမုတ်တုံရေးကြီးမှုကြောင့်ဒီနေ့အတွက်လူပေါင်း100ကျော်တေခဲ့ရပြီးနောက်ထပ်လူပေါင်း 1.6 သန်းလဲဒုက္ခတွေရောက်ခဲ့ကြပါတယ်။စဘာဆိုင်မြေအများစုပါတဲ့လေယာမြေဧကပေါင်းတသန်းနီးပါးနဲ့ငါးကန်တွေထရိတ်ဆန်မွေးမြေခြံတွေလဲပျက်စီးဆုံးရှုံးကုန်ပါတယ်။မုတ်တုံမိုးကြီးလေကြီးမှုတန်းနောက်ဆက်တွဲဖြစ်လာတဲ့ဒီအပူပိုင်းမုန်တိုင်းတွေကြောင့်နေအိမ်တွေလမ်းတွေနဲ့တံတားတွေလည်းရေထဲမြောပါပျက်စီးသွားခဲ့ရပါတယ်။ ADB အာရှဖွံ့ဖြိုးရေးဘဏ်ကမြန်မာနိုင်ငံဆိုင်ရာကျွမ်းကျင်သူပီတာဘရင်ဘယ်လီကအခုလိုဖြစ်ရတာမှာတစ်တောပြုံးတိမှုကအဓိကအကြောင်းရင်းတစ်ခုဖြစ်တယ်လို့သုံးသပ်ပြပါတယ
်။ You look at floods and clearly the deforestation is going to
ဒီကြီးတော့ကိုလေးလာလာရင်ရှင်းပါတယ်တောင်ပြုံးတိမှုကတောင်ကြီးတွေမှာဒါမှမဟုတ်တောင်ငယ်တွေပေါ်မှာဖြစ်နေပါတယ်ဒီတောပြုံးတိတဲ့နေရာတွေကြောင့်ရေကြီးမှုဒဏ်တွေပိုပြင်းထန်သွားတာပါဒါသိတာတဲ့သဘောရှိပါတယ
်နောက်ကုလသမဂ္ဂရဲ့ FAO လို့ခေါ်တဲ့ကမ္ဘာစားနပ်ရိက္ခာဖွဲ့ကြီးကမြန်မာနိုင်ငံအနေနဲ့2010ခုနှစ်ကနေစပြီးတနှစ်ကိုတစ်တောဧကာ3,300ကျော်ဆုံးရှုံးနေတာကြောင့်အခုလိုသဘာဝကပ်ဆိုးကြီးကိုကြုံရတာလို့ဝေဖန်ထားပါတယ် ICRC နိုင်ငံတကာချက်ချင်းဤဖွဲ့ကမြန်မာရေကြီးမှုကူညီရေးမန်နေဂျာ Richard Kassel Grande ကလည်းဒေသခံတွေအနေနဲ့တဖြည်းဖြည်းပြန်နလန်ထူလာနေချိန်မှာအဓိကပြောစရာဖြစ်လာတာကတော့တစ်တောပြုံးတိမှုရဲ့နောက်ဆက်တွဲဆိုးကျိုးတွေပဲဖြစ်တယ်လို့ထောက်ပြလိုက်ပါတယ
် There's a lot of talk thatDeforestation
တောင်တွေပေါ်မှာတတော်တွေပြုံးတင်းမှုကြောင့်ရေကြီးတာတွေဖြစ်လာရတာပိုပြင်းထန်သွားရတာလို့အများကြီးဝိုင်းပြောနေကြပါတယ်။တောင်ကြရေကြောင်းပေါ့ဗျာ။ဒါကိုမှန်တယ်လို့အလိုလိုသိထားကြတယ်လေ။ဒါပေမဲ့ကျွန်တော်ဝန်ခံရမှာကဒီအတွက်ခိုင်မာတဲ့အထောက်အထားမျိုးတော့မတွေ့ရသေးဘူးဗျ။ဒါပေမဲ့လည်းအခုလိုဖြစ်နိုင်တယ်လို့တော့ယူဆထားကြပါတယ
်။ဒါအပြင်လန်ဒန်ခြေစိုက်ပတ်ဝန်းကျင်စောင့်ရှောက်မှုစုံစမ်းရေးအေဂျင်စီ EIA ကလည်းမြန်မာနိုင်ငံမြောက်ပိုင်းကနေတရုတ်နိုင်ငံကိုတရားမဝင်တစ်ခုထုတ်နေတဲ့ပမာဏဟာတစ်နှစ်ကိုတစ်တန်ပေါင်း6သိန်းနီးပါးရှိနေတယ်လို့ထုတ်ပြန်ထားပါတယ်။တကယ်တော့ဒီပမာဏဟာပြီးခဲ့တဲ့10နှစ်အတွင်းမှာအကြီးမားဆုံးဖြစ်တဲ့တရားဝင်တစ်ထုတ်မှုပိတ်ပင်တဲ့ကြားကအခုလိုဖြစ်နေတာလို့ EIA ကထုတ်ပြန်လိုက်ပါတယ်။အခုလိုအချိန်မှာမြန်မာနိုင်ငံက EcoDev လို့ခေါ်တဲ့တဘောပါဝင်ချင်းတင်းမှုဆိုင်ရာအဖွဲ့ကိုထူထောင်သူဦးဝင်းမျိုးသူက
ကျွန်တော်တို့မကြသေးခင်ကဗမာနိုင်ငံလုံးဆိုင်ရာဒီတတော်အခြေအနေနဲ့အဓိကတတော်ပြုံးတိရတဲ့အကြောင်းရင်းမျိုးလေ့လာတဲ့အခါမှာဒီတစ်ခိုးထိုးမှုကအဓိကအခေယာကျနေအောင်တွေ့ရပါဗျာတစ်ခိုးပြီးသွားတဲ့အချိန်မှာဂျန်နီရဲ့တော်တွေကိုနော်ဒေတာခံနေပဲဖြစ်ဖြစ်ဒေတာစီးပွားရေးသမားတွေဖြစ်ဖြစ်နော်ဂျန်နယ်ဝါတွေထင်းနေမိသေးတွေဆက်ထုတ်ဆက်ပြီးတော့ဒါကိုပြောင်းရှင်းဆက်ကွေးလို့တော့မဟုတ်လေသူတို့ကအရွှေတူးဆိုတော့အဓိကတော့တခိုးရဲ့ကိစ္စကပဝင်းကျင်ပစ္စည်းပြုံးကြီးရေးမှာအဓိကခေယာကျနေပါလေ
။ဒါပြင်မြန်မာနိုင်ငံကထုတ်လုပ်နေတဲ့တင်မျိုးစားတွေနဲ့ပတ်သက်လို့လည်းဦးဝင်းမျိုးသူကပဲ
တရုတ်ပြည်ကိုသွားတဲ့တစ်တေကကျွန်တော်တို့တမလန်းနဲ့ကျွန်တော်တို့ပတောက်ကများတာဗောလေ။အဲ့တော့အဲ့တစ်တေကတရုတ်ပြည်နဲ့ဇက်ဖက်မှာမရှိတော့ဘူး။မရှိတဲ့အခါကျတော့ကျွန်တော်တကိုင်းနိုင်နဲ့တို့နော်ရှမ်းပြည်အလဲပိုင်းတို့ကြီးရောက်ဒီတစ်ကျူရဲ့လူတွေကဝင်ပြီးတော့အခုကြရဲယူကြရဲစဉ်းစားကြရတာအဲ့ညံမှာဒီအဂတိလိုက်စားမှုတွေပါလာတာပေါ့ဘာလို့လဲဆိုတော့ဒေတာဆိုင်ရာအနာပိုင်ဖွဲ့စည်းတွေလက်နက်ကိုင်ဖွဲ့စည်းတွေတက်ဆိုင်တဲ့ဥပဒေကိုထိန်းချောင်းတဲ့လူတွေရဲ့ခွင့်ပြုချက်မပါပဲတွားလို့မှမရတာဟုတ
်အခုလိုချိန်မှာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ပူးပေါင်းပြီးတစ်ခိုးထုတ်မှုကိုရှော့ချသွားဖို့မနေ့ကနေပြီးတော့မှဆွေးနွေးပွဲတစ်ခုလုပ်ခဲ့တယ်ပေါ့ဦးဝင်းမြတ်သူက
ဆွေးနွေးပွဲတွေကတော့ဒီကပို့ပြီးတော့တက်တက်ကြွကြွနဲ့ဟိုအားထည့်ပြီးတော့လုပ်ဖို့လိုတယ်နိုင်ငံတကာကနော်တန်တမန်ရေးရာရတွန်းတိုက်တဲ့ခါမှာသူတို့အကာအကွယ်ရုံတော့ဟန်ပြလုပ်နေတာမဟုတ်ပဲနဲ့တကယ်အောက်ခြေစစ်မှတင်ပူပေါင်းဆောင်ရွက်လို့ရနိုင်အောင်လုပ်ဖို့လိုတယ
်အခုလိုမြန်မာနိုင်ငံမှာတစ်တောပြုံးတိမှုကြောင့်ရာသီဥတုပြောင်းလဲမှုတွေတဘာဝဘေးဒဏ်တွေကိုခုခံဖို့အားနေနေတာကိုထောက်ပြနေချိန်မှာထိုင်းနိုင်ငံက FAO ကမ္ဘာစံနှယ်ကအဖွဲ့အခါသိပ္ပံပညာရှင်ကတော့သူတည်တနာလှူထားမှုတွေအရတစ်တောပြုံးတိမှုနဲ့ရေကြီးမှုဓာတ်ရိုက်သက်ဆိုင်နေတယ်ဆိုတာပေါ့တန်လျာရှိထားစေဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒီကမ္ဘာ စာနယ်ကဖွဲ့စည်းကပဲနိုင်ငံပိုင်တတော်တွေဟာဆင်းရဲမှုတိုက်ဖြတ်ရေးအစာရေးစားဖူလုံရေးနဲ့အသက်မွေးဝမ်းကြောင်းမှုတွေအပြင်မရှိမဖြစ်ရေးကြီးတဲ့တက်ရှိမျိုးစုံဆက်လက်ရှင်သန်နိုင်ရေးအတွက်လည်းအဓိကအခန်းကဏ္ဍမှာရှိနေလို့ထောက်ပြနေပါတယ်ခင်ဗျာ